အမေရိကန်အစိုးရသတင်းဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media ရဲ့အကြီးအကဲတာဝန်ယူဖို့ conservative ရုပ်ရှင်ထုတ်လုပ်သူတဦးဖြစ်တဲ့ Michael Butt ကိုတမရကနေအဆိုပြုထားတာကြောင့်မနေ့ကအထက်လွှတ်တော်ကြားနာပွဲမှာတော့သူ့တာဝန်ကိုအတည်ပြုနိုင်ရေးမေးခွန်းတွေမေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာဗမ်းမလိုက်ဖဲနဲ့မျက်မျက်တတသတင်းတွေထုတ်လွှင့်မှုဥပဒေအရတာဝန်ပေးထားတဲ့ VOA American အတန်လို American အစိုးရသတင်းဌာနတွေအပေါ်မှာတမရ Trump ကနိုင်ငံရေးအရာတစ်ဖက်သက်အသုံးချသွားမှာကိုစိုးရိမ်မှုတွေနဲ့ပတ်သက်ပြီးကြားနာပွဲမှာသူကဖြေရှင်းသွားခဲ့ပါတယ်။ Brian Patton ရဲ့သတင်းပေးပို့ချက်ကိုတော့ကိုရနိုင်ပြောပြပေးပါရှင်
။ရွေးစေခြင်းအမျက်မှုဆောင်အရာရှိချုပ်ဖြစ်တဲ့သူ့ကိုအတီးပြုခန့်အပ်ခဲ့မယ်ဆိုရင်သတင်းဌာနတွေရဲ့လွတ်လပ်ရပ်တည်ခွင့်ကိုမထိခိုက်အောင်အာမခံသွားမယ်လို့ Michael Pike ကထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာမနေ့ကပြောကြားလိုက်ပါတယ်။တကယ်လို့အတီးပြုခဲ့မယ်ဆိုရင်သူဟာသမ္မတ Trump အစိုးရကအဆိုပြုတင်သွင်းတဲ့ဒီဖွဲ့ရဲ့ပထမဦးဆုံးအမှုဆောင်အရာရှိချုပ်ဖြစ်လာမှာပ
ါ The whole agency rests on the belief that the reporters are independent that no political influence
ဒီထက်တစ်ခုလုံးကတော့သတင်းတောက်ဆိုတာလွတ်လပ်ရမယ်သတင်းရေးသားတဲ့နေရာမှာဘာနိုင်ငံရေးဩဇာလွှမ်းမိုးမှုမှာမရှိရဘူးဆိုတဲ့ယုံကြည်ချက်ပေါ်အခြေခံထားတာဖြစ်ပါတယ်ဒီယုံကြည်ချက်မရှိဘူးဆိုရင်တော့ဒီဌာနတွေရဲ့လုပ်ငန်းတာဝန်တွေလည်းထိရောက်မှုရှိတော့မှာမဟုတ်ပါဘူ
းဘက်ခါမှတ်တမ်းရုပ်ရှင်ထုတ်လုပ်သူတယောက်ဖြစ်ပြီးတော့ California အခြေစိုက် Claremont Institute ရဲ့အကြီးအကဲလည်းဖြစ်ပါတယ်သူဥဆောင်ဖို့အဆိုပြုထားတဲ့ USAGM အဖွဲ့ဟာ American အစိုးရထောက်ပံ့ထားတဲ့နိုင်ငံတကာသတင်း agency တွေကိုကြီးကြပ်ရတာဖြစ်ပြီးတော့တစ်နှစ်ကို American dollar 628တန်းအသုံးစရရှိပါတယ်။ဒီထဲမှာ VOA ပါဝင် Radio Marti, El Hura TV နဲ့ Sawa Radio အပြင် Radio Free Europe, Radio Liberty နဲ့ Radio Free Asia RFA တို့လည်းပါဝင်ပြီးတော့နိုင်ငံပေါင်း100လောက်ကိုထုတ်လွှင့်ပေးနေတာပါ။နားဆင်ကြည့်ရှုသူ345တန်းလောက်ရှိပါတယ်။VOA ရဲ့ဗရင်ဂျင်စာတန်းကို1986ခုနှစ်ကအတည်ပြုခဲ့ပြီးတော့နိုင်ငံတကာအတန်လွင့်အုပ်တွေရအစိုးရအတန်လွင့်သတင်းဌာနမှလုပ်ကိုင်နေသူတွေအလုံးဟာသတင်းစံသတ်မှတ်ချက်တွေကိုတိတိကျကျလိုက်နာဆောင်ထိန်းဖို့ပြဋ္ဌာန်းထားပါတယ်။ The Pointer Institute က L. Tompkins ကတော့အခုလိုပြောပါတယ
်။ Audiences you're not a state run media that only tells one side of the story is often state run.
ခင်ဗျားတို့ဟာတခြားနိုင်ငံတွေကအစိုးရပိုင်းသတင်းမီဒီယာတွေလိုမျိုးတဖက်သေးကိုရေးသားဖော်ပြနေတဲ့အစိုးရပိုင်းသတင်းမီဒီယာတွေမဟုတ်ပါဘ
ူး USAGM ဌာနရဲ့သတင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပါတီနေစလုံးကလွတ်တော်အမတ်တွေကထောက်ခံကြတယ်လို့လဲ VOA ညွှန်ကြားရေးမှူးဟောင်း David Jackson ကပြောပါတယ
် The members of Congress have always supported the broadcasting by VOA and the other broadcasters because
VOA နဲ့တခြားအသံလွှင့်ဌာနတွေကထုတ်လွှင့်နေတာတွေကိုကွန်ဂရက်လွတ်တော်အမတ်တွေကထောက်ခံပါတယ်။ဒါကြောင့်လဲဆိုတော့သူတို့ကကမ္ဘာတဝန်းကကြည့်ရှုနားဆင်နေတဲ့ပြည်သူတွေရဲ့ယုံကြည်အားကိုးလို့ရတဲ့သတင်းရင်းမြစ်တစ်ခုရဲ့တန်ဖိုးကိုနားလည်တဲ့အတွက်ကြောင့်ပါ
။ဒါမဲ့လည်းတချို့သမ္မတ Trump ကိုဝေဖန်သူတွေကတော့ဒီအတန်လွင့်ဌာနတွေကိုအစိုးရမူဝါဒတွေကိုတစ်ဖက်သက်ဝါဒဖြန့်ထုတ်လွှင့်ဖို့အသုံးချသွားမှာကိုစိုးရိမ်နေကြပါတယ်။ဒီဆွေးနွေးပွဲမှာပါဝင်တဲ့ဒီမိုကရက်ထက်လွတ်တော်အမတ် Bob Menendez ကတော့ Pike နဲ့သမ္မတ Trump ရဲ့မဟာဗျူဟာရေးရာအကြီးအကဲဟောင်းလည်းဖြစ်နောက်ဒီမှာ conservative အမျိုးသားရေးဝါဒီတွေရဲ့သတင်းတွေကိုထုတ်လွှင့်ပေးနေတဲ့ private သတင်း agency ရဲ့အကြီးအကဲဟောင်းလည်းဖြစ်တဲ့ Steve Bannon တို့ရဲ့ဆက်ဆံရေးအပေါ်မှာအဓိကမေးခွန်းထုတ်ခဲ့ပါတယ်။ Steve Bannon နဲ့ Pike တို့ဟာ Iraq စစ်ပွဲနဲ့ nuclear ရေးကိစ္စမှတ်တမ်းရုပ်ရှင်တစ်ခုကိုပူးရဲထုတ်လုပ်ခဲ့ပါတယ်။ဆိုရသတင်းဌာနတွေကသတင်းတော့တွေပေါ်မှာနိုင်ငံရေးရာဖိအားပေးတာတွေကိုဘယ်လိုကာကွယ်ပေးမလဲ၊လက်မခံပဲပယ်ချနိုင်မလားဆိုပြီးတော့ Bob Menendez ကမေးခွန်းထုတ်ခဲ့ပါတယ်။Michael Pike ကတော့သူ့အနေနဲ့လုံနိုင်လိမ့်မယ်လို့ထင်ကြောင်းနဲ့အရင်ကလည်းဒီလိုကောက်ွယ်ပေးခဲ့တယ်ဆိုပြီးတော့တုံ့ပြန်ဖြေကြားသွားခဲ့ပါတယ်ခင်ဗျာ